ပုံရံမင်းကြီး Francis ဟာကျူဘားနိုင်ငံကတဆင့်ပြီးခဲ့တဲ့နိုင်ပိုင်းအတွင်းမှာပဲအမေရိကန်ပြည်ထောင်စုအရှေ့ဘက်ချမ်းမေရီလန်းပြည်နယ်အန်ဒရူးလေဒတ်အခြေစိုက်စခန်း၄စိတ်ကိုဆက်ရောက်လာပြီးသမ္မတဥဘာမားကိုယ်တိုင်တွားရောက်ကြိုဆိုခဲ့ပါတယ်သူ့ခရီးစဉ်အတွင်းဆင်းရဲမွေးတေမှုတဘာဝဝန်းကျင်ထိန်းသိမ်းရေးစတဲ့ကိစ္စတွေအပြင်ဘာသာရေးလွတ်လပ်ခွင့်ရွှေပြောင်းအခြေချသူတွေအရေးအတွက်အမေရိကန်အစိုးရနဲ့လွှတ်တော်ကိုတိုက်တွန်းပြောဆိုဖို့ရှိနေပါတယ်ဒီအကြောင်းတွေနဲ့ပတ်သက်ပြီးပြောပြခြင်းပါတယ်
စတေမလာ၂၂ရက်ဒေသစံတော်ချိန်ညနေ၄နာရီမှာအမေရိကန်နိုင်ငံကိုကြားရောက်လာတဲ့ဘုံယံမင်းကြီးဖရန်စစ်ကိုသမ္မတအိုဘားမားနဲ့မိသားစုက၄စိတ်မှခီးဥကြိုပြုခဲ့ကြပါတယ်။ကမ္ဘာခေါင်းဆောင်တူဦးကို၄စိတ်မှလာကြိုရာဟာအမေရိကန်သမ္မတတူဦးအတွက်ရှားပါးတဲ့လုပ်ရပ်ပဲဖြစ်ပါတယ်။ဘုံယံမင်းကြီးရဲ့၆ရက်ကြာအမေရိကန်ခီးစဉ်အတွင်းဝါရှင်တန်ဒီစီ၊နယူးယောက်နဲ့ဖီလာဒဲဖီးယားမြို့၃မြို့ကိုတွားရောက်မှာဖြစ်ပါတယ်။ဗုဒ္ဓနေ့မနေ့မှာတော့သမ္မတအိုဘားမားနဲ့အင်ဗီရိုမှာတွေ့ဆုံဖို့ရှိပြီးနေ့လယ်ပိုင်းမှာဝါရှင်တန်ဒီစီက Cathedral of St. Matthew ဘုရားကျောင်းမှာ Roman Catholic ဘာသာဝင်တွေနဲ့အတူဝတ်ပြုစုတောင်းပွဲကိုတက်ရောက်မှာပါ။အဲ့ဒီစုတောင်းပွဲကိုတက်ရောက်မဲ့ Maryland ပြည်နယ်ကဒေါ် Emily ကဝတ်ပြုပွဲအစီအစဉ်ကိုပြောပြပါဗျာ
။တခင်ယေစု Calvary တောင်ထိပ်မှာနှစ်ဝါခတိုင်နဲ့အသက်ခံရတဲ့ပွဲကိုတဖန်ပြန်လဲပြီးမှဟိုခရစ်တော်ကိုတရိယာချင်းအချင်းအဲ့ဒီပွဲကိုပြန်လဲကျင်းပတာပေါ့နော်။ပူဇော်ပွဲပေါ့။လူသားအလုံးအစ်စ်ကိုချုပ်ဖို့ဖျားကလက်ဝါကတိုင်းမှာအသိခံတာနေရခရစ်တော်ကအဒီဥစ္စာငါ့ကိုတရိယာချီအပ်ပြီးဟုတ်ကိုပြုတ်လို့လို့မှားထားခဲ့တာလေ။ဒါနဲ့ဟိုယဟန်ကျင်မြောက်ပွဲတဲ့ပါမယ်ဆိုတော့နဗီဟိုဆယ်မနီကအမျိုးဆုံးရှိမနေ။အဲ့ဒါဆိုတော့နှစ်နာရီလောက်ကြာမယ်လို့ထင်ပါတယ
်။အသက်88နှစ်ရှိပြီးရိုးကုန်နဲ့ကြော်ကြားသူအာဂျင်တီးနားနိုင်ငံသားပိုယဟန်မင်းကြီးဖရန်စစ်ကသူခရီးစဉ်အတွင်းဆင်းရဲမွဲတေမှုလျှော့ချရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးစတဲ့ကိစ္စတွေအပြင်ဘာသာရေးလွတ်လပ်ခွင့်နဲ့အမေရိကန်နိုင်ငံကိုရွှေပြောင်းအခြေချလာသူများအရေးအတွက်အမေရိကန်အစိုးရနဲ့လွှတ်တော်ကိုတိုက်တွန်းပြောဆိုဖို့ရှိပါတယ်။ဘိုယန်မင်းကြီးဖရန်စစ်ရဲ့ထူးခြားချက်နဲ့ပတ်သက်လို့ဆန်ဖရန်စစ္စကိုမြို့အခြေစိုက် Roman Catholic အသင်းတော်ကဖာသာဦးတန်းထွန်းကအခုလိုမြင်ပါတယ
်။အခုဒီဘိုယန်မင်းကြီးဖရန်စစ်နဲ့အရင်တော့လုတ်ခဲ့ကြတဲ့ပုံဆံမင်းကြီးတွေနဲ့တော့သူတို့ရဲ့လက်ခံထားတဲ့ကြော်ယူမှန်တိုင်ကတော့အားလုံးအတူတူပဲလို့ကျွန်တော်မြင်ရတယ်။ဒီပုံဆံမင်းကြီးကတော့သူကတော့အဓိကတော့ဒီဥစ္စာပေါ့နော်ချစ်ချင်းဆိုတဲ့မေတ္တာတရားကိုအဓိကထားပြီးတော့မှလူတွေကိုစာနာဖို့တကယ်ဒုက္ခရောက်နေတဲ့လူတွေအကူအညီပေးဖို့ပေါ့ဒီ homeless တွေ refugees တွေ immigrants တွေကိုအဲ့ဒါတွေကိုတော့သူကနေပြီးတော့ပို့ပြီးတော့မှအဲ့လိုမျိုးအဓိကထားဟို emphasize လုပ်တာတော့ကျွန်တော်သိရတယ်ဗျ
။ဘုံယံမင်းကြီးဟာစတင်မလာ24ရက်နေ့ကြာရင်အမေရိကန်လွှတ်တော်နှစ်ရက်ပေါင်းရှိမှမိခွန်းပြောကြဖို့ရှိပြီးစတင်မလာ25ရက်နေ့နယူးယောက်မြို့ကကုလသမဂ္ဂအထွေထွေညီလာခံမှာမိခွန်းပြောကြမှာပါ။ဘုံယံမင်းကြီးအခုလိုရောက်လာခြင်းအမေရိကန်နိုင်ငံတွင်းမှာလိင်လူချစ်သူတွေရဲ့အခွင့်အရေးလူဝင်မှုဥပဒေပြဿနာနဲ့ဒရေသားဖြစ်ချတဲ့ကိစ္စတွေကိုအပြန်အလှန်အငင်းပွားနေခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်။ရွှေပြောင်းအခြေချလာသူတွေနဲ့ဆိုင်တဲ့အမေရိကန်လူဝင်မှုဥပဒေပြင်ဆင်ရေးကိုလည်းပုံဟန်မင်းကြီးကတိုက်တွန်းပြောဆိုမယ်လို့မျှော်လင့်နေကြပါတယ်။လိင်လူချစ်သူတွေလက်ထပ်ခွင့်ရှိတဲ့ဥပဒေကိုအမေရိကန်ဗဟိုတရားရုံးကအတည်ပြုခဲ့ပြီး3လအကြာမှာအမေရိကန်ပြည်ထောင်စုကိုပုံဟန်မင်းကြီးရောက်ရှိလာတာဖြစ်ပြီးသူပထမဦးဆုံးပြောကြမဲ့မိကွန်းကိုအားလုံးကစိတ်ဝင်စားနေကြပါတယ်။စတေမာလာ26ရက်နေ့ဖီလာဒဲဖီးယားမြို့မှာကျင်းပမယ်ကဘာတဝမ်းမိသားစုများနဲ့တွေ့ဆုံပွဲကိုလည်းပုံဟန်မင်းကြီးတက်ရောက်ပါမယ်။အဲ့ဒီပွဲကိုကဘာတလွားကရိုမန်ကက်သလစ်ဘာသာဝင်တွေနဲ့အတူမြန်မာရိုမန်ကက်သလစ်မိသားစုတွေလည်းတက်ရောက်မှာဖြစ်ပြီးမြန်မာနိုင်ငံကကက်သလစ်ဆရာတော်ဘီရှော့ဖီလစ်လီယန်ခန်းထိန်လည်းတက်ရောက်မှာဖြစ်ပါတယ်။စတမလာ29ရက်တနင်္ဂနွေနေ့ကျရင်ပုံဟန်မင်းကြီးဟာရောမမြို့ကိုပြန်လည်ကြွားချီမှာဖြစ်ပါတယ်။ပုံဟန်မင်းကြီးဖရန်စစ်ဘောလူကြိုက်များမှုနဲ့ပတ်သက်လို့New York Times သတင်းစာနဲ့ CBS သတင်းဌာနတွေကစစ်တမ်းကောက်ယူခဲ့ရမှာတော့ Roman Catholic ဘာသာဝင်တွေရဲ့63ရာခိုင်နှုန်းကသူ့ကိုနှစ်သက်ကြတယ်လို့ဆိုပါရခင်ဗျာ။